အခုလိုထိုင်းနိုင်ငံတရားစီရင်ကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေနေ့စဉ်ဇက်တိုက်ဖြစ်လာနေချိန်မှာထိုင်းရောက်မြန်မာလူ့သမားတွေကတော့နှစ်နိုင်ငံပဋိပက္ခတွေပိုပြီးတိုးလာမှာဆိုရင်နေကြတာပါဒီအမှုနဲ့ပတ်သက်ပြီးမကျေနပ်ကြပေမဲ့လောလောဆယ်ပြည်တော်မပြန်နိုင်သေးတဲ့မြန်မာလူ့သမားအများစုကတော့ဒီကိစ္စကိုအေးအေးချမ်းချမ်းနဲ့အပြေရှာစေချင်တဲ့အကြောင်း VOA ရုပ်သံသတင်းတောက်ကိုစင်လက်ရိုက်ကူးပေးပို့ထားတာကိုမျက်နှာချမ်းကကြောက်ပြပါပါရှင်
လေကျောင်းမှာဖြစ်ပျက်ခဲ့တဲ့ဒီတိစနိုင်ငံသားခီးသွားနှစ်ယောက်တက်ခံရမှုနဲ့ပတ်သက်လို့အမှုမှန်ပေါ်ရေးကိုတောင်းဆိုတဲ့ဆန္ဒပြပွဲတွေကနေထိုင်းစန့်ကျင်ရေလှှရှားမှုအတွင်ဖြစ်လာတာတွေကြောင့်စိုးရိမ်မှုတွေရှိလာနေချိန်မှာပဲထိုင်းရောက်မြန်မာနိုင်ငံသားတဦးဖြစ်တဲ့ကိုနေမျိုးဝင်းကသူ့ရဲ့အမြင်ကိုအခုလိုပြောဆိုပါတယ်ကျွန်တော်စိတ်ထဲမကန်နိုင်ဘူးမို့လို့မှန်လို့ခံမှန ထဲမှာတော့မကောင်းဘူးဗျာကျွန်တော်အဲ့စနေကလေးကနည်းစိတ်ထဲမှာတော့ဝမ်းနည်းရပါဘူ
းထိုင်းနိုင်ငံအတွင်းမှာမြန်မာနိုင်ငံသားတွေအများအပြားအလုပ်လုပ်နေကြပါတယ်လောလောဆယ်ဆန္ဒပြပွဲတွေကြောင်းရန်ကုန်မှာရှိတဲ့ထိုင်းတန်ယုံကောင်စစ်ဝင်ဌာနယာယီပိတ်ထားခဲ့ရပြီးဗီဇာလျှောက်တာနဲ့ခီးသွားလာခြင်းဆိုင်ရာလုပ်ငန်းတွေရပ်နှထားပါတယ်ကိုဝေရန်ဖြိုးဟာထိုင်းနိုင်ငံမှာလုပ်လုပ်နေတာ12နှစ်ရှိပါပြီသူကအခုလိုပြောဆိုပါတယ်
ကျွန်တော်ကတော့စိုးရင်ဘူးမှုကလည်းရှိတာပေါ့ကိုယ်ကနိုင်ငံသားတွေတခုခုဖြစ်မှာစိုးတယ်နောက်တစ်ခုကျတော့ကျွန်တော်ဘက်ချမ်းမှာကျွန်တော်မြန်မာနိုင်ငံသားကဒီမဟာချိုင်မြို့မှာဆိုလို့ရင်ကျွန်တော်တို့ထိုင်းနဲ့မြန်မာနဲ့မြန်မာနိုင်ငံသားက80ရာခိုင်နှုန်းလေးရှိတယ်ထိုင်းနိုင်ငံသားက20ရာခိုင်နှုန်းလောက်ပဲရှိတယ်ဒါပေမဲ့တော့ကျွန်တော်မြန်မာနိုင်ငံသားတွေအထိနာကြာနေပြီတော့ထပ်ပြီးတော့ဖြစ်မှာကျွန်တော်စိုးရင
်စန္ဒပြသူတွေကတော့တိတ်တန့်ပေးခံထားရတဲ့မြန်မာနိုင်ငံသား2ယောက်မလွတ်မြောက်မချင်းထိုင်းအစိုးရပေါ်ဖိအားပေးတာတွေရှော့ပေးမှာမဟုတ်ဘူးဆိုပြီးပြောနေပါတယ်ထိုင်းဝန်ကြီးချုပ်ကတော့ဆန္ဒပြဖိအားနဲ့တော့ထိုင်းဆိုရအနေနဲ့ပြစ်ဒဏ်ကိုပြင်ပေးမှာမဟုတ်ဘူးထိုင်းတရားဥပဒေနီလန်းအရအယူခံဝင်ရင်တော့ရမယ်လို့ပြောဆိုထားပါတယ်ဘကိုးတိုင်းကမြန်မာနိုင်ငံသားတဦးဖြစ်တဲ့ကိုညင်ညီနိုင်ကတော့ဒီအမှုမှာမြန်မာနိုင်ငံသားနှစ်ယောက်တက်မယ်လို့သူဘလို့မှလက်ခံလို့မရတဲ့အကြောင်းပြောပါတယ
်ကျွန်တော်ကလုံးဝယုံကြည်မရှိဘူးကျွန်တော်မြန်မာအားလောက်ဒီမယုံပါဘူးလေအကြောင်းချင်းနောက်ပြီးတော့ကျွန်တော်မြန်မာလူမျိုးပြားဒီဘာမရှိနော်ဘာမရှိရဟိုဘာအထောက်အထားမှမရှိတဲ့လူနှစ်ယောက်ကအကောင့်သေးလေးနှစ်ယောက်ကဒီလိုကြီးကြီးမားမားနိုင်ငံသားလူမျိုးတက်ဖို့ဆိုတာလုံးဝမလိုဘူး။နောက်ပြီးတော့လည်းကျွန်တော်တို့မြန်မာတွေကဒီလောက်လည်းဟိုဟော့ရိုင်းနေတာမဟုတ်ဘူး။အပူဆိုးတာလိမ်ကျွန်းဆိုတာနိုင်ငံသားတော်များကျွန်တော်တို့မြန်မာပြည်မှာလည်းတော်တော်များများနိုင်ငံသားတွေကျွန်တော်တို့ဘက်ကဒီအဲ့လိုမျိုးမလုပ်ပါဘူးတောင်းတမ်းဘူး
။မွန်ပြည်နယ်ကနေလာအလုပ်လုပ်တဲ့မတ်မိုးတစင်ခိုင်ကတော့ထိုင်းရဲ့တပ်ဖွဲ့တွေဟာမြန်မာနိုင်ငံသားတွေပေါ်အမြဲတစေမတရားဖိနှိပ်နေတယ်လို့အခုလိုပြောခဲ့ပါတယ်။
မချိုင်မဆူလားပလိုက်နေတယ်လေမျိုးကဟိုပတ်စပို့စီးရနဲ့လဲအကောင်လုံးပြီးဆုံးရနဲ့လဲဖန်သွားတယ်ပတ်စံတောင်းတယ်ဒီလိုမျိုးကအဲ့ဒီလိုမတရားနှိပ်စက်တာလည်းများပြီပေါ့နော်အခုကဒီမှုကအမှန်တကယ်မဟုတ်တဲ့အတွက်အမှန်တရားကိုပေါ်ပေါက်စေချင်တယ်ပေါ့နော်တရားခံကိုမိစေချင်တယ်ပေါ့
ဒီမှုနဲ့ပတ်သက်လို့ထိုင်းတရားရေးစနစ်ပေါ်မယုံမိမဲထိုင်းရောက်မြန်မာလူသမားတွေအများစုကနှစ်နိုင်ငံပဋိပက္ခတွေပို့တိုးလာမှာစိုးရိမ်နေကြပြီးဒီကိစ္စကိုအေးအေးချမ်းချမ်းနဲ့အဖြေရှာစေခြင်းနဲ့အကြောင်းပြောဆိုနေကြပါလိမ့်ရှင်